့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်ကနေပြီးဆက်လက်တန်လှည့်နေပါတယ်။ COVID ကာယောဂါအကန့်အသတ်ခြေနေတွေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့လေလိုင်းနေရာမှာစနေညစကဝိုင်းအစီအစဉ်နဲ့စာထူးတင်ဆက်နေပါတယ်။ဒီကနေ့မှာတော့ COVID ကာယောဂါကူးစက်မှုထိန်းချုပ်ရေးအတွက်အောက်ခြေမြို့နယ်အဆင့်တွေမှာဆောင်ရွက်နေကြတဲ့ဖျားနာကုအခမဲ့ဆီကံတွေကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတော့မှာပါ။ရန်ကုန်တိုင်းဖျားနာကုအခမဲ့ဆီကံကွန်ရက်တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖျားနာကုဆီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထွန်းနဲ့ဆွေးနွေးတင်ဆက်ထားပါရယ်။ကျွန်တော်သားညွတ်ဦးပါ။မင်္ဂလာပါခင်ဗျာကိုဗစ်ရောဂါဘူးကူးစက်မှုပထမလိုင်းအချိန်ကလေးကရန်ကုန်မြို့မြို့နယ်အချို့မှာဖျားနာကူးအခမဲ့ဆီကံလေးတွေဖွင့်လာခဲ့ပါတယ်ကိုဗစ်ကာလဆေးရုံဆီကံတွေမှာကိုဗစ်ရောဂါသည်တွေနဲ့အလုပ်များနေချိန်ပုဂ္ဂလိကဆီကံတွေလည်းပိတ်ထားအချိန်မှာတာမန်ဖျားနာရောဂါသည်တွေအတွက်ရည်ရွယ်ပြီးတော့ဒီအခမဲ့ဆီကံလေးတွေကိုဖွင့်ခဲ့ကြတာပါဒါပေမဲ့အခုဒုတိယကိုဗစ်လိုင်းကြုံလာတော့ရန်ကုန်မြို့ဟာရောဂါဘူးကူးစက်ခံမှုအများဆုံးတွေ့လာပြီးတဲ့နောက်အခုဒီဖျားနာကူးအခမဲ့ဆီကံတွေဟာအောက်ခြေမြို့နယ်အဆင့်ဒီမှာကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့အထူးကထိတွေ့ရတဲ့နေရာတွေဖြစ်လာပါတယ်။ဒါကြောင့်မလို့အောက်ခြေကူးစက်မှုတွေဘယ်လိုရှိနေသလဲဆိုတာကိုသိနိုင်ဖို့အတွက်ဖျားနာကူးအခမဲ့ဆီကံတွေကြုံတွေ့နေရတဲ့အခြေအနေတွေကိုရောင်တိုင်းဖျားနာကူးအခမဲ့ဆီကံကွန်ရက်တာဝန်ခံလည်းဖြစ်တံမွေမြို့နယ်ဖျားနာကူးဆီကံတာဝန်ခံလည်းဖြစ်သူဒေါက်တာကျော်မင်းထွန်းကိုမေးမြန်းကြည့်ပါမယ်။ဒေါက်တာကျော်မင်းထွန်းခင်ဗျအဲ့တော့အခုကြုံနေရတဲ့နောက်ဆုံးအခြေအနေနဲ့ပဲစပြီးတော့မေးချင်ပါတယ်။ကိုကျော်မင်းထွန်းကိုယ်တိုင်အခုထိုင်နေတဲ့ဒီတံမွေဖျားနာကူးဆီကံအခြေအနေပေါ့ဒီနေ့ကြုံရတာဘယ်လိုရှိပါလဲခင်ဗျ။
နောက်ဆုံးအချိန်ဒီနေ့အချိန်နဲ့ပြောမှဆိုရင်လူနာဒီနေ့ဆိုရင်58ရောက်တာမွေမြို့နယ်အနေနဲ့ပေါ့နော်ကျွန်တော်ပြောမှဆိုတာမွေမြို့နယ်မှာလာပြတယ်တော်တော်များများ58ရောက်မှာအနမ်းတောက်တဲ့လူနာ50ဒီပါရှိရဲ့48 55ဝန်းကျင်တော့ဒေတာမှာအလောက်ရှိရဲ့အနမ်းကြောက်တယ်ဖျားတယ်ကိုဗစ်တန်နေရပေါ့နော်အဲလိုဆွဲထည့်လိုက်တယ်ပေါ့နော်ခုနအသက်ကြီးပိုင်းနေယောဂအခန်းရှိရဲ့လူတွေမောတယ် SPO2 ဆိုရဲဒီအောက်ဆီဂျင် level တိုင်းနဲ့ဥစ္စာကျနေတယ်ပေါ့နော်အဲ့ဒါကြီးကျတော့ကျွန်တော်ဆေးရုံလမ်းပြီးတော့ချက်ချင်းပို့ရတယ်ပေါ့နော်အဲလိုပို့ရတဲ့လူနာဒီနေ့3ယောက်ရှိတယ်ပေါ့နော်ဒီနေ့လူနာကျတော့လူလက်ပိုင်းလူငယ်ပိုင်းဒီမမောဘူးပေါ့နော်အနှံတောက်တာတစ်ခုနဲ့တချို့ကြဖြားရလောက်ပဲပေါ့နော်ကိုဗစ်တန်တရားလို့ပုံစံမျိုးလေးနည်းနည်းပပရှိရပေါ့နော်အဲ့လိုလူနာကြတော့ကျွန်တော်တို့ကတကယ်တမ်းကဆွတ်ယူရမယ်ပေါ့နော်ဆွတ်ယူရဆေးရုံပို့ရမယ်နေထားပေါ့နော်ဒါပေမဲ့ဆေးရုံကလည်းသူတက်ခတ်နိုင်တဲ့အတိုင်းတာကလည်းကတင်တွေကလည်းပြည့်နေလူနာအရန်များတဲ့ပုံမှာကျွန်တော်ပို့လို့မရတဲ့အနေအထားတွေရှိရပေါ့နော်လက်ရှိအချိန်ကာလပါပေါ့နော်အဲ့လိုအဲ့ဒါကြောင့်ကျွန်တော်အဲ့ဒီလူနာတွေကိုနောက်ဆုံးကတော့နောက်ဆုံးဒီအိမ်ပဲသူနေတဲ့အိမ်ပဲကျွန်တော်ပြေးပြန်ရပြီးတော့ပြန်လာပြီးတော့သူဘလူးနေဘလူးထိုင်ပေါ့နော်ဟိုနေပုံထိုင်ပုံအလေးကိုကျွန်တော်တို့ဒီစာရွက်လေးလေးလုပ်ပေးတာကျွန်တော်တာမွေမျိုးနဲ့ဒီ QR code နဲ့မှာပေါ့နော် and ဘလူးနေဘလူးထိုင်အိမ်မှာဧည့်သည်မလာနဲ့ပြီးတော့အိမ်မှာနေ6ပေအကွာပေါ့နော်တောင်းတဲ့မိသားစုနဲ့နေပြီးတော့တီချာနေခိုင်းနေပေါ့နော်အဲ့လိုအစရှိပြီးဒီနေပုံထိုင်ပုံဒီစာရွက်လေးလေးပေါ့နော်ကျွန်တော်တို့လုပ်ပေးထားတယ်အဲ့ဒါလေးပေးလိုက်တယ်ရေးပေါ် emergency တခုခုအနေထားလေးတွေပြောပြတယ်ဘလူးချင်းလေးဆိုဘလူး emergency အနေထားမျိုးရှိတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့เนี่ยดิชีโอကျွန်တော်ဆက်သွယ်ခိုင်းတယ်ဆက်သွယ်ခိုင်းတယ်ကျွန်တော်ဖုန်းနံပါတ်တွေလည်းထည့်ပေးတာကျွန်တော်တို့ဒီဖုန်းနံပါတ်တွေထည့်ပေးတာတယ်ကျွန်တော် report တင်ခိုင်းတယ်ဒီ daily report လည်းကျွန်တော်တို့ဖုန်းနံပါတ်တွေကိုပြောဆက်ပြီးတော့ daily ဖြစ်ဖြစ်တမတရီတရထားပြည့်ပြည့်ပေါ့เนาะကျွန်တော်ဖုန်းဆက်ပြီးတော့ report တင်ခိုင်းတယ်ပေါ့เนาะအဲဒီဆွတ်ယူမဲ့အချိန်ပေါ့เนาะဥပမာဆေးရုံကခရင်နေရာလွတ်တယ်အဲပြီးတော့ဒီအင်းစင်ရဲ့ကျွန်တော်ဒီ fever clinic ဖျားနာကိုခါမဲ့ second ကလည်းတစ်ပတ်ကို2ရက်3ရက်တော့ကျွန်တော်ယူတယ်ပေါ့เนาะဒီလိုအဲ့လိုနေမော်နေရာလွတ်တယ်ခြောက်တယ်ဆိုရင်ကျွန်တော်အဲ့ဒီလူနာဖုန်းဆက်ပြီးတော့နေရာဟိုဒီ booking ထည့်ပေးလိုက်တယ်ပေါ့နော်ဆွတ်ယူမယ် positive negative ဖြစ်ထုတ်မယ် positive ဆိုရင်တော့ဖောင်ကြီးပို့တယ် negative ဆိုရင်တော့အေးပေးပြန်တယ်ပေါ့နော်အဲ့လိုတွေတရှိဆောင်ရနေတယ်ပေါ့နော်ကျွန်တော်ဒီတရှိအနေထားမှာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းနည်းရန်ကုန်တိုင်းတစ်ခုလုံးကတခြားကွန်ရက်ကရှိနေတဲ့ fever clinic တွေအချင်းဒီပါမေးခြင်းတယ်အဲ့တော့တကယ်တမ်းလူနာတွေနဲ့ပတ်သက်လို့နည်းနည်းနည်းနည်းရှိရလားခင်ဗျအ
ဲမန်တိုင်းပြောမယ်ဆိုရင်ကျွန်တော်တရှိလူနာအင်အားတော့အများများလာတယ်အများများလာတော့အဓိကအနေထားဘာဖြစ်လဲဆိုတော့အဲလူနာဟိုဒီတီးခြားပေါ့နော်ကျွန်တော်ကွာရန်တင်းကတော့အဆင်ပြေတယ်ကွာရန်တင်းကတော့ကျွန်တော် primary contact တွေခွဲထုတ်တယ်အဓိကဒီအဲကိုဗစ်တန်တွေကလူနာပေါ့နော်ဒီအနမ်းပြောက်တဲ့လူနာအဲလိုလူနာတွေကိုအဓိကတီးခြားထားမဲ့နေရာမျိုးလက်ရှိလူတွေပေါ့နော်ဆိုလေပြီးတော့အဲ့ဒီတီးခြားထားမဲ့နေရာကိုကျွန်တော်လုပ်ဖို့လိုတယ်အဲ့ဒီနေရာနေကျွန်တော်ဆွတ်ယူဖို့လိုတယ်ဆွတ်ယူပြီးတော့အဖြေကောင်းကောင်းအဖြေထုတ်ပို့လိုတယ်ပေါ့နော် အဲအဲ့ဒီလူနာကျွန်တော်ခုနရက်ကွက်ထဲမှာလည်းထားဖို့မသိတော့ဘူးအိမ်မှာလည်းထားဖို့မသိတော့ဘူးသူတို့ကတိချနေရလို့ရတိချနေရမှာကျွန်တော်ထားမယ်ထားပြီးတော့ဆွတ်ယူမယ်ဆွတ်ယူပြီးတော့ကျွန်တော်အဖြေထုတ်မယ်အဖြေထုတ်ပြီးတော့ positive ဆိုတဲ့ positive အလျောက်ကျွန်တော်တို့ကုသမှုပေးမယ်ဖောင်ကြီးပို့မယ်ဒါမှမဟုတ်ဒီဝေဘာကြီးပို့မယ်ပေါ့နော်ဆိုတက်မဲ့ထားတဲ့နေရာ positive ထားမှာထားတဲ့နေရာကိုတက်တက်ပို့ပေးမယ်ပေါ့နော် negative ဆိုတဲ့ negative အလျောက်အိမ်ပေးပြန်မယ်ဒါမှမဟုတ်ဒီသူတို့တက်မဲ့တဲ့နေရာမှာတပတ်နေနေပေါ့နော်တစ်ခုတက်မဲ့လိုက်ပေါ့နော် negative မှာပြီးတော့ဆွတ်နောက်တစ်ခါယူခြင်းလည်းယူပေါ့နော်အဲ့လိုတစ်ခုတိတိမမဲ့တက်တက်မဲ့မဲ့ကိုပေါ့နော်ချမှတ်လိုက်ရင်ပေါ့နော်အဲကျွန်တော်ဆိုအဆင်ပြေတယ်အဲ့လိုအကန်ရပါတော့အဲ decision ကတခြားလေးနည်းနည်းတိချမှတ်ဖို့လိုတယ်ပေါ့နော်အခုကဒီအဲ့ဒီဒူနာကိုကျွန်တော်တို့ကဘယ်မှာထားရမလဲဆိုပြီးအခက်ခဲချင်းတယ်တကယ်လည်းနိုင်နိုင်နည်းနည်းတော့ရှိတယ်မရှိရမှာရှိတယ်ဒါပေမဲ့ decision ကတခြားလေးကိုဟိုမချတဲ့အပေါ်မှာကျွန်တော်လိုအကန်ရခံတယ်စိတ်ဝင်ရလဲသူ့အခက်ခဲကစိတ်ဝင်လဲပို့လို့မရအဲပြီးတော့မျိုးနယ်မှာလဲအဲဒီဟိုအိတ်ရက်ကွက်ထဲကိုလဲဒူနာကိုထားလို့မရအဲ့ဒူနာကိုကျွန်တော်တို့ကဟိုလိုအကန်ရဘာမှဘာလို့ရမလဲမသိဘူးနောက်ဆုံးအိတ်ပေးပြန်တယ်အိမ်မှာဘလို့နေဘလို့ထိုင်ဘလို့လို့ပေါ့နော်ပြီးပြောတယ် emergency အခြေအနေပြောပြတယ်ပေါ့နော်အဲ့လိုလေးဖြစ်နေတော့ကျွန်တော်အခုဒီနေ့မှာတော့ဒီဟိုဒီရန်ကင်းမှာပေါ့နော်ရန်ကင်းမြို့နယ်မှာတော့ကျွန်တော်ဒီ isolation center လေးတစ်ခုပုံစံမျိုးလေးထားဖို့ပေါ့နော်ကျွန်တော်ဒီ program လေးတစ်ခုဆွဲတယ်ဆွဲပြီးတော့ဒီအဲ့မှာကျွန်တော်ဒီတန်တရားလူနိုင်ထားမယ်ဒါလည်းတော့အဲ့မှာကျွန်တော်တန်တရားလူနိုင်ထားမယ်ထားပြီးတော့ကျွန်တော်ဆွတ်မယူတော့ကြားတယ်ဒါပေမဲ့ဆွတ်မယူကြားမယ်သူအနေရောဂါလက္ခဏာတက်တာဝိုင်းအိမ်ပြေးပြန်မယ်ပေါ့နော်ရောဂါလက္ခဏာရှိနေသေးရောအဲ့မှာထားမယ်ပေါ့နော်အဲကျွန်တော်မဲ့နဲ့ဒီတပတ်အဲ sorry ဆယ်ရက်နဲ့နှစ်ပတ်လောက်တော့အိမ်မှာနေရလေယောဂလက္ခဏာတက်တာပြီးမှအိမ်ကအရေးပေါ် emergency တခုဆိုရင်ဆေးရုံလွတ်မယ်အဲ့လိုလို့ plan နေဆွဲတော့ကြားတယ်မြို့နယ်အစင်ပေါ့နော်မြို့နယ်အစင်မှာ isolation center ကြီးထားမယ်ပေါ့နော်အယောက်20 30ဟိုဟိုအယောက်50လောက်တော့ထင်တယ်ကျွန်တော်တပြုတ်နယ်မှာအလောက် isolation center ပုံစံမျိုးထားမယ်ပေါ့နော်အဲ့ဒီလူနာကိုတိချထားမယ်ဆေးရုံမပို့ခင်အခြေအနေမျိုးပေါ့နော်ထားမယ်ဆေးရုံကခုနပြောလို့နေရလွတ်တယ်ကရင်ချောင်းလေဆိုဆေးရုံပို့မယ်ဆွတ်ယူမယ်အဲ emergency အခြေအနေမျိုးဆိုချက်ချင်းလွှဲတယ်ဆေးရုံကလက်ခံပေးတယ်အဲဆေးရုံက emergency ထားမဲ့နေရာမျိုးလေးတော့ခြံထားတာရှိတယ် emergency ဒူနာအတွက်ကိုတည်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်ဟိုအကြံပေးချင်တာဆွတ်ပါတစ်ခါယူမယ်တစ်ခါလည်းပြီးတော့မှာတစ်ခါလည်းတိပက်သွားလုပ်မယ်ဆိုရင်တော့ကျွန်တော်တို့အားလုံးနိုင်နိုင်နင်းနင်းတော့ရှိတယ်ဒီနေသားမှာရှိတယ်ပေါ့နော်
အခုကဆွတ်ကိစ္စကျွန်တော်မေးချင်လို့အဲ့တော့ယောဂပိုးစမ်းတက်နိုင်တာကကိုဓာတ်မြတ်လူနာတန်တရားလူနာအားလုံးကိုစမ်းတက်နိုင်ပါမလားအဲ့လောက်ထိ capacity ရောရှိလားခင်ဗျာ
ဟောအဓိကuret capacity ကကျွန်တော်တို့မှရှိတယ်ကျွန်တော်ဝိုင်းပြီးလုပ်ပြီးဝိုင်းယူပေးလိုက်လို့ရဆွတ်ကဒါပေမဲ့ set တဲ့ capacity မှာတော့ထောင်နေတာတခုရှိတယ် NH မှာတော့ပုံနေရပေါ့နော် NH တော့ပုံနေတာတကယ်နဲ့ set တဲ့ capacity ကိုနည်းနည်းလေးပေါ့နော် government ဘက်ကတခုတော့စီစဉ်မှာပါကျွန်တော်ထင်တာတော့လေအဲဟို set ပြီးတော့ set တဲ့နေရာမှာတော့ထောင်နေတော့အဓိကကျွန်တော်တိုးပြီးဆစ်လို့မရအောင်ဖြစ်နေတိုးတိုးပြီးယူလို့မရအောင်ဖြစ်နေတာပေါ့နော်အဲဟိုဘက်မှာတိုးပြီးဆစ်လိုက်မယ်ဆိုရင်ကျွန်တော်တို့ဒီအဲဒူနာရော data တွေရောထွက်လာမှာပေါ့နော်ဒီ positive negative တွေထွက်လာမယ်ဆိုပြီးတော့ positive ဆိုရင် positive လေးကိုကျွန်တော်တို့ထားမဲ့နေရာထပ်လို့ပြအောင်တခါခက်ပြီး positive ထွက်လာမယ်ဆိုတော့အဲ့ဒီ positive တမါတော့ထားဖို့နေရာတခါတော့ထောင်းနေမယ်ပေါ့နော်အဲ့လိုလေးရရှိတခုတခုမှာတော့ထောင်းနေရရှိတယ်
ဒီတော့ဒေါက်တာကျော်မင်းထွန်းအစောပိုင်းမှာပြောတဲ့အခါမှာတံမွေမြို့နယ်ကိစ္စမှာပြောရင်50ကျော်မှ50လောက်ကအနက်မရဘူးဆိုတဲ့တန်တရားလူနာပုံစံဖြစ်နေတာပေါ့နော်အဲ့တော့ဒီလူတွေနဲ့ပတ်သက်လို့ quarantine လုပ်မယ် quarantine လုပ်မယ်ဘာညာဆိုရင်အဲ့လူတွေကတော့လူလလရှိရလားခင်ဗျာ
ဘောတော့အိမ်မှာခုနတချို့ကအိမ်မှာတီချာတယောက်တည်းနေတာရှိရဲ့တချို့ကြောင့်နှစ်ယောက်တီးတက်နေတာရှိရဲ့ဗောနော်တချို့ကြတော့အိမ်မှာနေရအဆင်မပြေတဲ့လူရှိရဲ့ခုနအဆောင်နေရတဲ့လူအဆောင်ကသူရောဂါလက္ခဏာပြနေပြီအဆောင်လက်မခံတော့အဲ့လိုလူနာဟိုဒီဗောနော်တချို့ကြောင့်အိမ်မှာမိသားစုတွေအများကြီးပဲအဲ့လိုဗောနော်အဲတချို့ကြောင့်လူလူလားလားနဲ့ဟိုတီချာနေနေတဲ့လူရှိရဲ့ကျွန်တော်တို့အခုဒီရပိုင်းတွေမှာဟိုပြဿနာဘလို့တက်နေဆိုအဆောင်နေတဲ့လူတွေပြဿနာတက်တယ်အဆောင်လက်မခံတော့ဘူးအဲပြီးတော့ရက်ွက်ထဲကလည်းလက်မခံတော့ဘူးသူတီချာလေးတနေရာလေးစီစဉ်ပေးပါပေါ်တော့သူလောလောဆယ်နေဖို့တိုင်ဖို့ပေါ့နော်နည်းနည်းအဆင်ပြေရပြီပေါ့နော်အဲ့လိုလေးရှိအဲ့လိုလူနိုင်အဲ့ဒီလူနိုင်တော့အနည်းနဲ့များတော့ဒီဘက်မှာကျွန်တော်အဲ့လိုလုံချင်းအဖြစ်အဆင်ပြေမယ်လို့ကျွန်တော်မျှော်လင့်နေပေါ့နော်မျှော်လင့်နေအဲတချို့ကြောင့်တယောက်တည်းနေတယ်အဆင်ပြေရင်အဲ့လိုအဲ့လိုအိမ်မှာဒီကျွန်တော်တို့ report တင်ဟောဒီအဲသူနေရဲ့ဒီမြို့နယ်ပေါ့နော်ဒီရက်ွက်အုပ်ချုပ်ရေးမှုကိုကျွန်တော်တို့ဘက်ကနေ report ပြောလိုက်တယ်ဒီမြို့နယ်မှာဒီအိမ်မှာ covid positive ပုံစံမျိုး suspect တယောက်ရှိတယ်တစ်ချက်ကြည့်ချက်ပြပါအဲရက်ွက်အုပ်ချုပ်ရေးမှုကနေဆင်းဒီလမ်းอ่ะဗောနော်ຢາຍမှုစိတ်မှုအကြောင်းကြမယ်ဒီမှာရှိရကြည့်ပေးတာသူအပြင်းမထွက်စေတဲ့နှစ်ပတ်ဗောနော်အဲပြောမယ်ဆိုလောက်ဒေါင်းပုံစံမျိုးသူသူ့ကို quarantine ပုံစံထားထားလိုက်တာဗောနော်အများကြီးနေတဲ့လူကြတော့ကျွန်တော်တို့ခုန isolation ဆိုတဲ့ center မှာကျွန်တော်ပြန်ရွှေ့ပြီးထားမယ်အဲ့လိုလေးတော့ကျွန်တော်တို့ခွဲထားတယ် isolation center မှာလည်း capacity ကအများကြီးမဆန်ဘူ
းဟုတ်ကဲ့နောက် fever clinic ဒီမှာအဓိကနည်းနည်းကြတာကကျန်းမာရေးဝန်ထမ်းတွေရဲ့ baking လုံခြုံမှုဗောအဲ့တော့ကျန်းမာရေးဝန်ထမ်းတွေရဲ့ baking လုံခြုံမှုဆိုတာဖျားတဲ့လူတိုင်းကလာပြနေတယ်အများနဲ့သူတို့ထိတွေ့နေရတဲ့အခါကျတော့ကျန်းမာရေးဝန်ထမ်းတွေလုံခြုံမှုနဲ့ပတ်သက်လို့ရောဒီ fever clinic တွေကဘာလုပ်ပေးနိုင်လဲ
အဲကျွန်တော်တို့ fever clinic ကတော့အဓိကဒီ MOHS ကနေကျွန်တော်ဒီချမှတ်ထားတဲ့အဲ senior scan နဲ့ပေါင်နေရတဲ့အစဉ်ကျွန်တော် guideline နဲ့ကျွန်တော်ဆောက်လိုက်တာပေါ့နော် infrastructure ပေါ့နော်အတွင်း decoration တွေပါလုပ်တယ်ဘယ်လူနာ waiting area လုပ်ထားတယ်ပြီးတော့လူနာတွေ line step by step လုပ်ထားပါပေါ့နော်ပြီးတော့ကျွန်တော်ဆရာဝန်တွေအတွက်ကို ဆရာဝန်ဆက်တက်ခံလို့ခေါ်ရပါတော့ examination ရောဆိုတော့ကျွန်တော်ဒီလုံးဝအလုံးပိတ်အခန်းကြီးပါနော်ကျွန်တော်အဲဒီလုံးဝအလုံးပိတ်အခန်းလူနာနဲ့ဆရာဝန်နဲ့ကြားမှလဲ6ပေခုံခုံချပြီးထိုင်ခိုင်းနေပါနော်6ပေဆိုခုနလူနာအလုံးပိတ်ဆရာဝန်အလုံးပိတ်ခံနေပါဒါပေမဲ့လူနာအရှိမှာကြားမှလဲကျွန်တော်ဟို plastic jar လို့ပေါ့ရှိရပန်လို့ပေါ့ရှိရပါနော်အဲတစ်ခုနဲ့တစ်ခုနဲ့ infrastructure မတူကျွန်တော်ဒီတောက်မလို့ဆို plastic jar ကြီးအထူးကြီးကတာအရှိမှာပေလူနာရောလဲအေးအရှိရတယ်6ပေကွာထိုင်ခိုင်းနေပေလူနာဟိုတယောက်ပြီးတယောက်ပြီးရောဒီ volunteer ကနေပြီးရောလဲဆေးဖြန့်နေအေး plastic ရှိပြီးရောဒီလူနာထိုင်ကုန်တွေဆေးဖြန့်ပြီးတော့နောက်တယောက်ကိုကျွန်တော်သူခေါ်တယ် volunteer အဝေးကနေမိုင်းနေလားခေါ်နောက်တယောက်ဝင်လို့ရပြီအဲ့ကြမှာနောက်တယောက်ဝင်လာတယ်ပေါ့နော်ဖြစ်နိုင်တယ်တယောက်နဲ့တယောက်နဲ့ cross infection ကိုခေါ်တယ်ပိုးမကူအောင်ရောဂါပိုးမကူအောင်လဲကာကွယ်ထားပြီးသားပြီးရောအဲပြီးရောဒီဆရာဝန်တွေပိုးမကူအောင်လဲပြင်ဆင်ပြီးသားပေါ့နော်ပြီးဆရာဝန်တွေတော့ကိုအင်ဂျီဟိုချုပ်တဲ့ဟိုလဲဖို့အခန်းလဲရှိပြီးသားပြောအေးချုပ်ပြီးတော့လဲကျွန်တော် chlorine စိတ်နဲ့ဘုံနဲ့ရှိပြီးသားအေးဘုံနေတဲ့စိတ်မှာပြင်းမျိုးနဲ့စီမံလာတဲ့နေပြီးတော့ချက်ချင်းကြီးကဆေးလာဖြန်းတယ်အားလုံးပြီးသွားရင်ပေါ့နော်ပြီးတော့ကြားမှာကြူရွာကြူရွာတဲ့ volunteer ကနေတဲ့ဆင်ဒီဆေးဘုံနေနဲ့ဖြန်းတာရှိတယ်အလုံးကပိုး infection control ရောတခြားလေးလောက်ထားတယ်ကျွန်တော်ဒီ fever clean မှာတယောက်မှကျွန်တော်တို့ positive မထွက်သေးဘူး contact လည်းမရှိသေးဘူးဟိုဒီဒီကျွန်မရဲ့ hacker ဒီဟိုဒီ worker လေးပေါ့နော်ကျွန်တော် hacker worker ကျွန်မဆော့ဆော့ပေးတဲ့သူတွေပေါ့နော်အဲ့အနေနဲ့ကျွန်တော်ဆရာဝန်ကလည်း positive မရှိသေးဘူးသူနာပြုလည်းမရှိသေးဘူး volunteer လည်းမရှိသေးဘူးကျွန်တော်ဘာကြောက်လဲဆိုတော့ဒီအဲ့ precaution ပေါ့နော်တရားလေးစီးနေကန်နေစနစ်တကျလေးလှူထားတဲ့ပုံမှာအခုချိန်ကြီးလုံးဝ positive ဆိုတာအခုဒီချိန်ကြီးမရှိသေးဘူး fever clinic ကနေထွက်တဲ့လူတွေ
ဟုတ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာရှိတဲ့ဒေါက်တာကျော်မင်းထွန်းတို့ဒီကွန်ရက်ဒီအားလုံးနဲ့မှာရန်ကုန်တိုင်းထဲမှာဘယ်မြို့နယ်ကဘယ်မြို့နယ်ဘက်ကအဆိုးဆုံးလို့ဖြစ်နေလဲခင်ဗျာအဓိက fever clinic ကိုလူနာအများဆုံးလာတာလို့ပါတော့ချိန်ကြီ
းဒီအင်းစိန်ရယ်အင်းစိန်လို့မရန်ကုန်လို့ဒီလိုင်းတိုင်းရွှေ့ပြီးသားအဘက်ဒီကညားတယ်အဘက်ကဆက်ရုံအလုံးရုံတောင်တကုံလည်းညားတယ်အဘက်ဒီကတောင်တကုံကလည်းတကယ်တည်းကိုအများကြီးပဲလာပြားကြတယ်ဒီဒီဆက်ရုံအလုံးရုံဘက်ကနေဝန်ထမ်းတွေပေါ့နော်ဒီလာပြကြကြတယ်ပြီးအဲ့ဘက်မှာဒီအထက်ကျုပ်ဆက်ရုံတွေလည်းအများများတယ်အမလူတွေအများကြီးညာနဲ့ဟိုထောင်းနဲ့ချီကြတယ်ပေါ့နော်အဲ့လိုလူတွေလာပြကြကြတယ်ပြီးတော့ဒီဒီဘက်ကတော့ကျွန်တော်ဒီ new dream map ပေါ့နော် downtown area မှာကြတော့ဒီလူကအဲ့လိုဟိုဘက်ထဲဆိုင်တော့တိတ်မရှိဘူးပေါ့နော်ဒီနေ့ဆိုရင်ကျွန်တော်အများဆုံးမှဒီနေ့ဆို58အောင်အေးဟိုတချို့ဟိုဘက်တွေကြတော့အများများတယ်80 80ဟိုအဲ့လိုတွေပေါ့အနည်းဆုံး60အပေါ်မှာရှိတယ်သူတို့ဟိုဘက်တွေကြတော့လေလူဦးရေကများတဲ့ပုံမှာလာပြတဲ့လူတုံးထားလဲများတယ်အဲ့ဒါပဲလာပြတဲ့လူတွေကမှာယောဂလက္ခဏာတွေကအတူတူပဲကိုဗစ်လက္ခဏာတွေပဲအနေပြောက်တာတွေပဲအခုဒီကာလမှာဖြစ်နေတာပေါ့နော်ကျွန်တော်ကြုံတွေ့နေရဘလို့ဖြစ်တော့အဲ့ဒီလူတွေကို manage လုပ်ဖို့ပမာထားမယ်ပြုမယ်ဘလို့လုပ်မယ်ဆိုရဲဥစ္စာပြဿနာပဲတန်တယ်အခုကလေဆော့ယူမယ်ကိစ္စပဲတန်တယ်ဆိုအဲ့လိုအဲ့လိုပေါ့နော
်ဟုတ်ကဲ့
ဒီကျန်တာအားလုံးကြုံတွေ့နေအခုလက်ရှိရန်ကုန်တိုင်းအတွင်းမှာဖြစ်နေတဲ့
အခုရန်ကုန်တိုင်းဒီ fever clinic မှာရှိတဲ့ကျွန်တော်တိရလောက်ကျမိုင်ဝန်တန်းအများစုက volunteer လုပ်နေကြတာဖြစ်ပါတယ်အဲ့တော့ volunteer လုပ်နေတာဘလောက်ထိကြာကြာလုပ်နိုင်ပါမလဲလူအင်အားလုံလောက်ရလား
အဲကျွန်တော်တို့အခုကတော့ရေရှည်တိုက်ပွဲလို့ခေါ်ပါတော့ဒီဟိုဒီ COVID-19 ကလေရေရှည်တိုက်ပွဲဆိုကျွန်တော်အားလုံး volunteer တွေတို့ထားတယ်ဒါကျွန်တော်တို့ဟိုရေရှည်တိုက်ရမယ့်အနေအထားရှိရယ်နော်အားလုံးပြင်ဆင်တာ backup plan ကိုလုပ်ထားဟိုဘယ်လောက်ထိဟိုကူညီပေးနိုင်မှာလဲစရရယ်ကျွန်တော်တို့ဟိုတော်တော်များများနဲ့ပူးပေါင်းလာပါတယ်ကျွန်တော်ဆရာဝန်နေရောတူနာပြုတွေရောဒီဒီ volunteer လုပ်ချင်တဲ့လူငယ်တွေရောဘောနော်အကုန်လုံးဘောနော်စသရယ်သူတို့ဝိုင်းပြီးတော့ဟိုကူညီပေးတယ်ကျွန်တော်တို့ကလည်းစရရဒါတော့ကျွန်တော်တို့ဟိုမှတ်ထားပါဘောနော်နည်းနည်းလေးရေရှည်မဲ့တဘောရှိရေရှည်တိုက်ပွဲတို့ခေါ်ပဲအချိန်လည်းပေးရတယ်အဲပြီးတော့ဒီနောက်ကလူလည်းပင်မယ်နဲ့အခက်မတင်ယောဂပိုးလည်းကူးနိုင်ချေရှိတာဘောနော်ကူးနိုင်ချေရောအားလုံးကလည်းဒါတွေရောကျွန်တော်တို့ risk ယူပြီးရောလုပ်ကြတယ်ဘောနော်လုပ်ကြတော့အားလုံးကလည်းဒီကျွန်တော်တို့အဲဟိုဝိုင်းပြီးဟိုတောက်ဟိုကျွန်တော် COVID-19 ဘောနော် PSD ကျွန်တော်တို့အဲတိုက်ထုတ်မယ်လို့ကျွန်တော်တို့လက်ရှိ volunteer တွေဘက်ကနေလည်းအဲဒီမှာကြည့်ရရှိတာပေါ့နော်ဟု
တ်ကဲ့ဟုတ်ကဲ့အခုဒီကိုရဲ့ဒီ fiber clinic တီကို run တဲ့အခါပေါ့သူ operate လုပ်တဲ့အခါမှာဒီဒီဘန်နာကြီးအခက်ဘန်နာကြီးကိစ္စပေါ့အဲ့ဒါကအလှူငွေတွေကိုအဓိကထားလားဒါမှမဟုတ်အစိုးရထောက်ပံ့မှုကိုအဓိကထားလားဘယ်လိုပုံစံမျိုးနဲ့သွားရမှာလဲ
အဲကျွန်တော်ကနှစ်ပိုင်းရှိရယ်ကျွန်တော်အခုဒီ fiber clinic ကကြတော့ကိုတူကိုထစနစ်ပေါ့နော်ကျွန်တော်ပြည်သူလူထုရေ donation ပေါ့နော်ကျွန်တော် donate ကြရတဲ့ဒီအလှူငွေနဲ့ပေါ့နော်ကျွန်တော်ရက်တည်နေတယ်ရည်နေတယ်ကျွန်တော်ပထမတော့ဒီစပြီးတော့မတီရာပေးတာတော့ကျွန်တော်မြို့နယ်ကျမ်းမှာနေတစ်ဆင့်ပေါ့လေကျွန်တော်မတီပေးလိုက်တယ်မတီပေးတော့ကျွန်တော်စဖွင့်ပြသသွားတယ်စဖွင့်ပြီးတော့အလူချင်းကနေဒီမြို့နယ်လိုက်ဝိုင်းဝန်းကူညီပေးတယ်ဝိုင်းဝန်းကူညီပေးရတယ်ကျွန်တော်အလူငွေရတယ်အလူငွေရတယ်ရတဲ့ပတ်စံတွေရတယ်ကျွန်တော်စေးဝါးဝယ်တယ်ပြီးတော့ပစ္စည်းအကောက်ကိုပစ္စည်းဝယ်တယ်လိုရတဲ့ပစ္စည်းစေးဝါးတယ်အကောက်လိုရာလေးအကောက်လုံးဝယ်စေးဆိုတဲ့စေးပုံးတွေဝယ်တယ်ကလိုရင်းရေဝယ်တယ်လိုရာလေးဖြည့်တယ်ဖြည့်ပြီးတော့အဲ့ဒီတစ်ဆင့်ဖြည့်ပြီးကျွန်တော်တို့အင်အားတောက်လာပြီးတော့ကျွန်တော် community ဟိုတစား clinic ကတစ်ခုတစ်ခုနဲ့နှစ်ခုနှစ်ခုသုံးခုအဲ့လိုဖြစ်ဖြစ်ပြီးတော့အခုကျွန်တော် network ဆိုတဲ့ community ရန်ကုန် community fever clinic ရန်ကုန် network ဆိုပြီးကျွန်တော်ဖွင့်လိုက်တယ်ဖွင့်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်ဝင်များအသင်းကနေမှာကျွန်တော်အဲဦးစီးပြီးတော့မြန်မာနိုင်ငံဆောင်ဝင်များအသင်းကတော့အကြံပေးအနေနဲ့ပေါ့နော် advisor အနေနဲ့အလုပ်ပေးတယ်အဲပမောက်ခါကြီးအဲဒီပမောက်ခါကြီးတော်မမကြီးပေါ့နော်ဒေါက်တာတော်မမကြီးကနေပေါ့နော်ကျွန်တော်တို့ ဒီ admin ပေါ့နော် admin အနေနဲ့အမကြီးကနေတစ်ဆင့်ခိုင်းလို့ပြီးတော့ကျွန်တော်တို့ guideline တွေချပေးရအစုပြီးချပေးရအစုပြီးတော့ကျွန်တော်တို့ဒီလောက်ရမယ်ခိုင်းရမယ်အချက်တွေပေါ့နော်အဲလူအဲ့လိုလေးချပေးရပြီးတော့ဒီကျွန်တော်အားလုံးကိုဒီ training တွေပေးတယ် PPE ဝတ်ပုံဝင်ချွတ်ပုံချွတ်ပြီးတော့လူနာဘလို့ခိုင်းရမယ်ဘလို့မေးရမယ်ဘလို့ဆိုင်ရမယ်ဘလို့လွှဲရမယ်ပေါ့နော်အစားကြီးပြီးအစားဆုံးကိုအမကြီးကတစ်ဆင့်ဒီကျွန်တော်တို့ guide လုပ်ပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံဆောင်များအသင်းမှာကျွန်တော်တို့ training ပေးတယ် training ပေးပြီးတော့ကျွန်တော်တို့ဒီ community physical clinic ရန်ကုန်တော့ဒီဒီ network ကိုကျွန်တော်ဖွဲ့စည်းလိုက်တယ်ပေါ့နော်ဖွဲ့စည်းပြီးတော့ကျွန်တော်တို့အဲ့ရနေကျွန်တော်အလူအဲ့ရနေ network ကိုကျွန်တော်အဲ့ network နဲ့ပဲကျွန်တော်နောက်ပိုင်းအလုပ်လုပ်တော့တယ်ဒီအလူရှင်တွေရတဲ့ပတ်စံတွေကျွန်တော် network ကနေအလူခံပေးတယ် network ဒီ network ကအလူခံပေးတယ်ဒီလိုတဲ့ပစ္စည်းတွေကိုဒီ network ကနေပဲပြန်ပြီးဖြန့်ပေးတယ်ပေါ့နော်ဘယ်မျိုးလဲဥပမာဒီဟိုတောင်ဝင်ရလိုရတောင်ဝင်ရလို network ကနေတစ်ဆင့်ကျွန်တော်ပြန်ပြီးရပြူတုံးတယ်ပေါ့နော်တောင်ဝင်ရဘလောက်လိုရ network ကနေပြန်ပေးတယ်ပေါ့နော်ဟိုမယန်းကောင်းလိုနမယန်းကောင်းကနေ network ကပြန်ပေးတယ်ပေါ့နော်အဲ့အစားကြီးဥပမာဒီချွေးပြီးသားလို့ချွေးပြီးသားကနေဟိုလိုဆိုရင် network ကနေပြန်ပေးကြပါတော့အဲ့ဒါရှိတယ်ပြီးတော့တချို့မျိုးနယ်အလိုက်ပေါ့နော်တချို့ကြောင့်တောင်ပိုင်းမျိုးနယ်တီးတဲ့ဆူတူရဲ့အလူရှင်ရသက်သက်ရှိတယ်အဲ့ကြောင့် network ကိုမဝင်တော့တောင်ပိုင်းမျိုးနယ်ဘက်ကိုဝင်သွားတာပေါ့နော်အဲ့လိုကြီးတွေရှိတယ်အဲ့ကော network ကနေအဓိက main ပုံစံမျိုးလုပ်ထားတာပေါ့နော်အဲဟိုတလောက်လည်းကျွန်တော် donation ကိုနည်းနည်းအဲတောင်းလိုက်ရရှိတယ်အလူငွေပေါ့နော်ဘာကြောင့်လဲဆိုကျွန်တော်တို့မှာ network မှာလည်းပတ်စံနေရတာဒါလိုလာဘာကြောင့်လိုလာဆိုတော့တော်တော်များများလူနာတွေကအရန်လာကြတော့ကျွန်တော်ကဒီပြည်သူလူထုတွေရတဲ့ဒီအလူငွေနဲ့ပဲရက်တည်နေတော့ကျွန်တော်အေးအလူငွေပြဿနာနဲ့တက်လာပါတော့အေးအလူငွေမရှိကျွန်တော်ဒီ Fever Clinic ကရက်သွားမယ်လေရက်သွားမယ်ဆိုတော့ကျွန်တော်ဆိုကျွန်တော် post တင်ပြီးတော့အလူခံ post တင်လိုက်တာပေါ့နော်ပြီးပြီးတော့အမအလူရှင်တွေကအေးတက်သွားဝိုင်းကူပေးတယ်ဟိုဝိုင်းလူပေးတာပေါ့နော်ဝိုင်းလူပေးတော့ကျွန်တော်အခုအလူငွေနည်းနည်းလေးရလာတဲ့ဥစ္စာကိုကျွန်တော်ပြန်ပြီးတော့ delivery fee ပြန်ဖြည့်စေဝါပြန်ဖြည့်ပေါ့နော်အဲ့ဒါနဲ့ကျွန်တော်ပြန်ဖြည့်တင်ပြီးတော့ကျွန်တော်လက်ရှိဟိုပြန်ရက်တည်နေတယ်ပေါ့နော်ရက်တည်နေတော့ဘယ်စီကန်ကလူရဲ့လူရဲ့စီကန်ပြန်ဖြည့်ပြီးပြန်လုပ်ပြီးပေါ့နော်အလုံးလူအဲတောင်းနေတယ်ပေါ့နော
်။
တောင်းနေတော့အခုအသစ်ဖွင့်မဲ့စီကန်၃ခုရှိမယ်။ဒီတောပုံရဲ့တော့ဒီအလုံးရဲ့ကော့မှုရဲ့၃ခုရှိရဲ။အဲအလုံးနဲ့ဒီတောပုံကတော့ဒီအပိုင်းတွေဖွင့်ဖို့လုပ်နေတယ်။တိုင်းကျက်မှာလာမစစ်တည်လို့တိုင်းကျက်မှာလည်းအလုံးတွေနည်းနည်းလေးများတယ်ဒီအပိုင်းတွေလာမစစ်ဖြစ်နေတာပေါ့နော်။ဒါဖြစ်ရင်တော့ကျွန်တော်တို့ပြီးရတယ်ကျွန်တော်နောက်နေ့ဖွင့်ဖို့နောက်ရက်ဖွင့်ဖို့စီစဉ်ရှိတယ်။အဲ့ဒီတော့ကိုလည်းကျွန်တော်ဒီ network ကနေပဲမတီဟိုဖွင့်ပြအောင်ကျွန်တော် multi အနေနဲ့ကျွန်တော်လိုတဲ့ PC ကိုကျွန်တော်ထောက်ပံ့ပေးတာ၄တဲ့ရှိတာပေါ့နော်
။ဟုတ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာဘယ်နှမျိုးနယ်လောက်မှာထားပြီးသွားပြီလဲခင်ဗျာ Fever Clinic တွေကို
။ကျွန်တော်ဦးတော့တော့မျိုးနယ်20ပေါ့နော်ကျွန်တော်ဖွင့်လာတယ်။အဲဒီမြောက်တကုံနယ်ကျွန်တော်တို့ဒီခရမ်းပေါ့နော်ခရမ်းနှမျိုးနယ်ကကျွန်တော်တို့ဂျားတလောက်ကဒီ local transfer မရှိတဲ့အချိန်မှာလူနာလည်းတိတ်မရှိလူနာလည်းပါတရေလုံးမှာတရောက်မှမလာရက်တည်းရှိတယ်။အဲဒါကျွန်တော်ပြန်ပိတ်လိုက်တယ်။ပိတ်လိုက်တယ်။ပိတ်ပြီးတော့ပြန်ဖွင့်မယ်ကျွန်တော်ဖွင့်လို့မရဘူးလူမဆုံးတော့ဘူးပေါ့နော်အကြောင်းမျိုးကြောင့်ပြန်မဖွင့်ဖြစ်တော့ဆောင်ဝင်အင်အားမရှိတော့သူနာပြုအင်အားမရှိတော့ volunteer အင်အားမရှိတော့ပေါ့နော်အဲ့ဒါရင်းနဲ့ပြဿနာရင်းနဲ့ဒီနှစ်မျိုးနယ်ကကျွန်တော်မဖွင့်ဖြစ်တော့ဖွင့်ဖြစ်တော့အခုနောက်တိုးပေါ့နော်ကျွန်တော်ဒီဒေါပုံထပ်တိုးပြီးဖွင့်မယ်ဒီအလုံးဖွင့်မယ်ကော့မူးဖွင့်မယ်အဲ့အဲ့ဒီသုံးခုထပ်ပေါင်းလိုက်ပထမနှစ်ခုဟိုဖယ်ပြီးတော့အဲ့သုံးခုထပ်ပေါင်းလိုက်22ခုဖြစ်သွားတာပေါ့နော်အခုတန်လင်းမှာလည်းဒီအပိုင်းနဲ့ဖွင့်ဖို့လည်းစီစဉ်ဆွဲနေပြီတန်လင်း Fever Clinic ပေါ့နော်တန်လင်း Fever Clinic ကလည်းကျွန်တော်တို့ဒီအစားတန်တဲ့စီုံနဲ့ပေါင်းပြီးဖွင့်လာအခု teacher ဟို public မှာပေါ့နော် community ထဲမှာဖွင့်ဖို့လဲကျွန်တော်အခု plan ဆွဲနေပြီတို့ကြောင့်စီုံမလာကြတော့စီုံကလည်း work load ကလည်းနည်းနည်းဒီအပိုင်းတွေတော်တော်များများလူနာရီလာပြတော့စီုံမှာလည်းလူနာရီများနေတယ်အဲ့တော့တိကျအောင်ကိုကျွန်တော်ခွဲထွက်ပြီးတော့ community မှာဖွင့်မယ် community မှာနေတစ်ဆင့်ဒီအဲ့ဒါခွဲထွက်လာရင်တခုကစီုံမှာ work load အသိမရှိတော့ကြပါလိမ့်မယ်ဟိုဘက်မှာပဲသပုံနေမယ်အဲ့လိုပေါ့နော်အကြီးပဲကျတဲ့တန်တယ်မှာလည်းအခုအစီအစဉ်ဆွဲနေပြီ
ကျွန်တော်တို့ data connector များမေးချတဲ့ခါမှာလဲသူတို့က fiber clinic တကူတော်တော်အကူတယ်စီုံစီကန်းလည်းမသွားရဲကြနောက်ဆေးကနေလည်းမဖွင့်နိုင်တဲ့အချိန်မှာ fever clinic တွေကအဓိကလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီ fever clinic တွေလုပ်တဲ့အခါမှာအဓိကရင်ဆိုင်ရတဲ့အခက်အခဲတွေဆိုဘာတွေရှိမလဲခင်ဗျအ
ဲဂျာတလောကတော့ကျွန်တော်တို့ဒီ low ad check ကတော့အများကြီးပေါ့နော်ဂျာတလောကတော့ကျွန်တော် donation ဟို funding မရတဲ့ပုံမှာကျွန်တော်ကဒီဆေးဝါးတွေကိုဝိုင်းဘယ်ရနေဘယ်လိုဖြည့်တင်ရမလဲအကောက်ဝယ်ပစ္စည်းကြီးကိုဝိုင်းဘယ်လိုဖြည့်ရမလဲပေါ့နော်အဲအဲ့ဒါလေးနည်းနည်းစိတ်ပူရတာပေါ့နော်စိတ်ပူရတော့ကျွန်တော်မှအေးစိတ်ပူရတော့အေးအဓိက donor တွေ donation အလူငွေပေါ့နော်အလူငွေရနေကြပြန်ပြန်ဖြည့်တင်ပြီးဝယ်ရတဲ့ဥစ္စာပေါ့နော်နောက်ဆရာကျတော့ volunteer အင်အားပေါ့နော် volunteer ကလည်းဒီဆရာဝန်လိုအပ်တယ်သူနာပြုလိုအပ်တယ်ပြီးတော့ volunteer ကူပေးတဲ့ writer ဖွဲ့လိုအပ်တယ်ပေါ့နော် volunteer ကူညီပေးတဲ့ညီကိုညီမတွေလည်းလိုအပ်တယ်ပေါ့နော်အဲ volunteer တွေများအဆင်ပြေပါမလားဆရာဝန်များရရှိထိုင်ပေးနိုင်မလားအဲပြီးတော့နောက်ဆရာသူနာပြုဆရာမများလည်းထိုင်ပေးနိုင်မလားပေါ့နော်အဲ့ဒါတွေအဲသူတို့ရရှိမှာအားလုံးပေါင်းပြီးတော့送မှာပဲကျွန်တော်တို့ကရက်တီပြီးတော့ run လို့ရမှာပေါ့နော်အဲ့ဒီကတော့နည်းနည်းကျွန်တော်တို့စိတ်ပူရတာပေါ့နော်အေး fever clinic မှာနောက်ချက်တော့အခုကာလမှာကျွန်တော်ဒီအနှံ့ပြောက်တဲ့ကိစ္စဒီ covid တန်ရလူနာကိစ္စအခုကစိတ်ပူတခါဆက်ပူရပြောင်းအဲ့ဒီလူနာကြီးဟိုဘယ်မှာထားရမလဲဆိုတဲ့ပြဿနာပေါ့နော်အခုကအဆောင်နေတဲ့လူတွေကလည်းတောင်းချောက်ဖုန်းနေစားကျွန်မအနှံ့ပြောက်နေတယ်ကျွန်မဆောင်လည်းမကန်တော့ဘူးကျွန်မကိုတနေရာထားပြီးပါတမိကိုတနေရာထားပြီးပါအဲ့လိုလူနာကြီးကလည်းတောင်းချောက်ဒီမှာလည်းဒီမှာများတော့ဖြစ်အဆောင်နေတဲ့သူကများတယ်အခုကလေဒီရုံမိုက်ဆိုင်ရာဝန်ထမ်းတွေပေါ့နော်ဘန်ဝန်ထမ်းတွေတော်တော်များများအဆောင်နေကြတယ်အ ဆောင်တဲ့သူတို့ရဲ့အခက်အခဲတွေကအဲ့လိုဖြစ်နေအဆောင်ကလက်မခံတာနဲ့သူဘာလို့ဖြစ်နေတော့အဓိကအဲ့ပြဿနာသူတို့တီးခြားနေရတာပြဿနာတန်အခုကာလအခုချိန်မှာအခုဒီကာလမှာကျွန်တော်ကြုံတွေ့နေရတာလေ
โอเคနောက်ချက်တစ်ခုကျွန်တော်မေးချင်တာက fever cleaning နဲ့မဆိုင်ပါဘူးဒါပေမဲ့ဒေါက်တာကျော်မင်းထွန်းတို့ကတကယ်တမ်းပြောရင်ဒီယောဂထင်းချုပ်ရေးမှာတက်တအားလုံနေတဲ့လူဆိုတော့အခုမြန်မာနိုင်ငံမှာအခုနောက်ဆုံးကျွန်တော်တို့တွေ့ရတဲ့ကိန်းကနေရဆိုရင် 20% လောက်စစ်တဲ့20ရာခိုင်နှုန်းလောက်ကပိုးတွေ့တယ်လို့ဖြစ်နေတယ်20ရာခိုင်နှီးပါပေါ့เนาะအဲ့တော့ဒေါက်တာကျော်မင်းထွန်းတို့အတွေ့အကြုံရဆိုရင်ယောဂထင်းချုပ်ရေးနဲ့ပတ်သက်လို့ရန်ကုန်တိုင်းအတွင်းမှာအားရကျေနပ်စရာရှိလား
ပြောမယ်ဆိုရင်တော့အခုကဟိုအခုကတော်တော်ပြန်များတော့ဟိုယောဂတို့တော်များဟိုပပလီမှာတော်များပြန့်တဲ့အနေထားဖြစ်နေပေါ့တော့ခုနပြောလို့ကျွန်တော်ဖီဝါကလင်းနေမှာလာပြတဲ့အယောက်90နဲ့ဖြတ်လိုက်မှာဆိုရင်40ရတော့တန်တရားလူနာအေးတန်တရားလူနာတွေကတကယ်ဆစ်လိုက်30ရတော့ positive ထွက်မယ်လို့ဟိုဘက်ကတော့သိနေရပြီလူနာပေါ့နော်သိနေရပြီဆိုအဲ့ဒီလူနာကအဲ့လူနာကိုထိ ंछ ုပ်ရမယ်ထိ ंछ ုပ်ရမယ်ဆိုတော့ယောဂထိ ंछ ုပ်ဖို့ကနည်းနည်းလေးလိုအပ်ချက်နည်းနည်းလေးရှိတာပေါ့နော်အဲ့ဒါကြောင့်ပြောမှဆိုတိတ်တော့အားမရသေးဘူးပေါ့ကျွန်တော်အမြင်ပြောရမှာ
ဟုတ်ကဲ့ဘာလို့လိုအပ်ချက်တွေရှိပါလ
ဲခင်ဗျပြောမှလည်းနည်းနည်းပြောမှဆိုဒီခုနကကျွန်တော်ဒီအဲ့ဒီလူနာတွေကိုအဓိကထွက်လာတယ်ထွက်လာပြီအဲ့ဒီလူနာကိုတီးခြားဘယ်လိုလုပ်မလဲဘယ်လိုကြိုက်တွေ့မလဲပေါ့နော်အဲခွဲထုတ်လိုက်တော့ရက်ခွက်ထဲကနေခွဲထုတ်ပြီးတော့ခုနကဒီခုန isolation ပုံစံတစ်ခုနေရာလေးပေါ့နော်တက်မှတ်လိုက်တက်မှတ်ပြီးအဲ့နေရာမှာလုံးဝကျွန်တော် facility ပုံစံမျိုးလေးဟို quarantine ပုံစံမျိုးထားထားလိုက်အခုကဒီ isolation center ထားရမယ့်နေရာလေးကသိပြီးတော့ကျွန်တော်တဘောမကြောင်နည်းနည်းလေးနေရာလေးကသိပြီးတော့ဟိုကြောမလို့နည်းနည်းသိမကောင်းဘူးပေါ့နော်နေရာလေးကသိပါတော့အဲ့လိုနေရာမှာသူတို့လူနာတွေပေါ့နော်ကတိတွေပါတီးခြားထားပြီးတော့ဒီဆေးရုံပုံစံမျိုးလေးပုံစံမျိုးပေါ့နော် isolation center ပုံစံဆေးရုံ hospital ဟိုပုံစံမျိုးလေး setting ပုံစံမျိုးလုပ်ထားအဲ့ဒီလူနာကို PUI ပေါ့နော် PUI ဆိုတော့ဒီဖြားလာလူနာဟိုဆောင်ဆိုပြီးတက်မှတ်တာအနေအပြောက်အရသာပြောက် HMA မှာပဲ strike you positive ထွက်မှာဆိုရင်တခါလေ positive ကိုခွဲထုတ်လိုက်ဟိုဘက်ကို waiver ကို positive ထားမှဆေးရုံတန်းဖို့ဆေးရုံနေရုံဖြစ်တော့၃ရုံဖြစ်တော့မှာပေါ့နော်၃ရုံဆိုတော့ခုနကဒီပုံမှန်ရှိနေတာဟိုဒီ government hospital ဆေးရုံရန်ကုန်ဆေးရုံဘာလို့ညာတော့အဲ့လိုဆေးရုံတရုံနောက်က isolation hospital ဆိုပြီး isolation center ပေါ့နော် center thermal hospital တက်မှတ်မလားပေါ့နော်ဒီရဲ့တက်မှတ်ဆိုယာယီဆေးရုံယာယီနေရာအဲ့မှာဆွတ်ယူမယ်အဲ့မှာယာယီဟိုခုနပြောလို့ဥတာမှုလုပ်မယ်ယာယီကုစုမှုလုပ်မယ်အဲ့လိုတက်နေရပြီးတော့နောက်အဲ့ရနေ positive negative ထွက်မှာဆိုရင်ဟိုနောက်တနေရာကိုကျွန်တော်ပြောင်းမလားနောက်တနေရာဆိုခုနကဒီ positive ထားမယ့်နေရာ center ပေါ့နော် positive ဒီ covid positive ဟို covid-19 positive ဟို treatment center ပေါ့နော်အဲ့လို center ကိုပို့မလားပေါ့နော်အဲ့လိုသုံးဟို triangle လုပ်လိုက်မယ်ဆိုရင်ဟိုတတိကိုမြန်မြန်ဖိနိုင်မယ်ဟိုပြီးတော့ဒါပေမဲ့တခုတော့ဟိုပေါ့နော်ဒီဟိုအဲ့လိုသူယူဖို့ဟိုဟိုဘက်မှာ NHM မှာစစ်တဲ့နေရာမှာဟိုပေါ့နော်မြန်မြန်တိုးစစ်နိုင်ဖို့ဟိုအရေးကြီးတာပေါ့နော်အဲ့လိုတိုးစစ်နိုင်မှအဖြေက positive ထွက်မှာတခြားဒီဟိုဘက်ကို positive အတိုင်းဥသားမှုပြီးလို့ရမယ်ပို့ဘူးဆိုရင် ISO မှာပဲတပ်ပုံနေမှာ isolation center မှာတပ်ပုံနေမှာတပ်ပုံနေမှာဆိုမြန်မြန်စစ်နိုင်မှာဒီဘက်ကနေ positive negative တက်ပြတော့သားထွက်မှာအဲ့ဘက်က isolation center ကိစ္စကိုဟိုဘက်ကိုဟိုရွှေ့မလားအိမ်ပြန်မလားဆိုတဲ့အဖြေထွက်လာမှာပေါ့နော်အမောတို့ဒီဘက် isolation center မှာသွားပြီးတပ်ပုံနေမယ်ဆိုတဲ့ပြဿနာရှိတယ်။အဲအခုက isolation center ခဏယာယီနေနဲ့ပဲတက်မှတ်ထားတာ။ဆွတ်မယူဘူး။အဲ့လိုဖြစ်နေကွာ။ဆွတ်မယူဘူး။ခဏတက်မှတ်မယ်ခဏနေမယ်။အဆင်မပြေတဲ့လူနေမယ်။အဆင်ပြေတဲ့လူအိမ်ပြန်မယ်။အဲ့လိုဖြစ်နေကွာလေ။အဲပြောမလို့ disease control အနေနဲ့တော့တိတ်ပြီးတော့အဲကျွန်တော်အမြင်ပြောပါဘောနော်။ဒါပေမဲ့ဒီအစိုးအတိုင်းဒေသကြီးဆိုတော့အကောင်းဆုံးလုပ်ပါပါ။ဒါပေမဲ့ကျွန်တော်အမြင်ကတော့တိတ်ပြီးတော့အဆင်မပြေတော့ဘူးထင်တယ်
။ Okay ။ဒေါက်တာကျော်မင်းထွန်းကက fever clinic လုပ်တဲ့ခါမှာလူလူကြားထဲမှာလက်တွေ့ရှိနေတယ်။အဲ့တော့community လူတို့ဂျားထဲမှာကယောဂပူကဘယ်လောက်ပြတ်နေပြီလို့ယူဆပါလဲတကယ် community ဂျားထဲမှာရက်ရွာဂျားထဲမှာကဘယ်လောက်ထိယောဂပူပြတ်နေပြီလို့မြင်ပါလဲရောင်းတိုင်းအတွက်မှာ
ရက်ရွာဂျားမှာတော့ပြောမှလည်းအားနာဆိုပါလေအခုကဒီတော်တော်များများတော့သူအခုတဲ့အိဒီလက်ဒီအိလာကြတဲ့ထဲရပါတော့မနေ့ကဟိုကျွန်တော်လာကြတဲ့ထဲရပါကျွန်တော်စီနိုင်တာပါတော့ဟိုရက်ကွက်အနေနဲ့ပြောမှဆိုကျွန်တော်ရှိလာမှကျွန်တော် data သိရတာလေဒီရတိရတော့ကျွန်တော်ရှိတာပြတဲ့ခေတ်ကပေါ့နော်မနေ့ကဆိုရင်40နဲ့မနေ့ကဆို sorry 51ယောက်51ယောက်မှာအနှံ့ပြောက်က34ယောက်5ယောက်ဝန်းကျင်ရှိရပေါ့နော်ဒေတာရပေါ့နော်အဲအဲ့လိုရှိရတင်းတဲ့လူကကျတော့ဖြားချင်းလူလိုဖြစ်တဲ့ကိုလက်ကြိုက်တယ်နှုံးနဲ့ချောင်းဆိုးတယ်ကြီးကျက်တယ်အဲ့လိုရှိရပေါ့နော်အဲ့လိုလူတွေကလည်းတနေ့ထဲမှာပဲထည့်ရမှာပေါ့နော်ဘာလို့ဒီကိုဗစ်ကလည်းအဲ့လိုဟိုထဲမှာပါနေတော့ပေါ့နော်ဒါပေမဲ့အဲ့လိုထဲမှာထည့်မှာဆိုဒါပေမဲ့အဲ့ဒီထဲမှာကျွန်တော်တို့တန်တရားအနေနဲ့သတ်မှတ်လိုက်35ယောက်ပဲထားပါတော့35ယောက်ဆို30လောက်ကဟုတ်စစ်မယ်ဆိုပေါ်လောက်တယ်ဗောနော်အဲ့လိုအနေထားမှာဆိုပြောမှဆိုရင်ငါးဘုံပုံရင်သုံးဘုံကတော့ positive ထွက်မယ်လို့အခုချိန်မှာပြောလို့ရတယ်ကျွန်တော်ရှိလာကြတဲ့ထေရနေလာကြထေရနေအဲ့ဆိုရင်အခုပန်းလို့ရပြီရက်ွက်ထားမှာဘယ်လောက် operate ဖြစ်နေပြီလဲဆိုတဲ့အတိုင်းသားဗောနော်ငါးဘုံပုံသုံးဘုံလောက်တော့အနေထားအဲ့လိုဖြစ်နေပြီပြောမှဆိုရင်တဝက်လောက်ဒီပါလောက်ဖြစ်ဒီရက်ွက် area မှာလောက်ရှိနေလောက်ပြီဟိုကျွန်တော်အမြင်ဗောနော
်ဒါကတော့ရန်ကုန်တိုင်းဖြားနာကူအခမဲ့စီကံကွန်ရက်တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖြားနာကူစီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထုတ်ကိုဆက်သွယ်မိမြန်ထားတာပါကျွန်တော်တားညွတ်ဦးပါ